ထိုင်းနိုင်ငံစမော့စခွန်ပြည်နယ်ထဲမှာတရားဝင်လူမှုဖူလုံရေးအာမခံငွေပေးသွင်းထားတဲ့ထိုင်းနဲ့နိုင်ငံသားရှေ့ပြောင်းလို့သမားတွေ၄သိန်းလောက်ဟာကိုဗစ်ကာကွယ်ဆေးထိုးခွင့်ရမယ်ဆိုပြီးပြည်နယ်လူမှုဖူလုံရေးရုံးကရုံးအုပ်ဖော်ဆောင်ဝန်းဆရာကျိုင်ကပြောပါတယ်အဲ့ဒီလိုကာကွယ်ဆေးထိုးပေးမဲ့အခြေအနေကိုတော့စမော့စခွန်ပြည်နယ်ထဲမှာအခြေစိုက်ထားတဲ့ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုရှင်းပြပါတယ
်ဒီလို၄သိန်းဆိုတဲ့ထက်မှာတော့သူကသူ့နိုင်ငံသားလည်းပါနေတယ်ခင်ဗျဟုတ်ကဲ့ကျွန်တော်တို့ရှေ့ပြောင်းလို့တမအပြင်သူ့နိုင်ငံသားလည်းပါနေတယ်အားလုံးကိုသူကထုတ်ကွင်းရတဲ့ပုံကပေါ့နော်သူတို့ညာရီအဖင်းတော့လက်ရှိကျမရဲ့ဝန်ထမ်းရဲ့အဆိုအရတော့သူက session နဲ့အောက်ကိုသူမထိုးသေးဘူးလေမထိုးသေးဆိုတော့ session နဲ့အထက်ဒီအားလုံးထုတ်ကွင်းရှိတဲ့ပုံကဒီအားလုံးစစ်စစ်လက်ကထမှာအဲ့ဒါတော့အယူတော့ရှိလို့သူကခိုင်းလို့မျိုးရောကျွန်တော်တို့နိုင်ငံသားရှေ့ပြောင်းလို့တမအားလုံးပြန်ပြန်အဲ့ဒါတော့ဒီထိုးပေးမယ်လို့ပြောတာဖြစ်ပါတယ်ခင်ဗျာဥပဒေပုံက33ရလူမှုဖူလုံရေးရန်ပုံကထက်ဝင်ထားကြတဲ့မိသီလူမျိုးမိသီနိုင်ငံသားမဆိုဒါကိုတန်းတူညီမှသူကခံစားခွင့်ရှိရမှာလေအဲ့တော့အကုန်ထိုးရမှာ
စမော့စခွန်ပြည်နယ်ထဲမှာတော့လူမှုဖူလုံရေးအာမခံလုပ်ထားတဲ့သူတွေတဲကလူဦးရေ 28,000 လောက်ကိုတော့ဇူလိုင်လ22ရက်နေ့ကနေဩဂုတ်လ6ရက်နေ့အတွင်းကိုဗစ် -19 ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့လည်းပြည်နယ်လူမှုဖူလုံရေးအရာရှိကဆိုပါတယ်ကာကွယ်ဆေးထိုးဖို့အတွက်စရင်ပေးသွင်းထားသူတွေကဦးစားပေးထိုးနေတာဖြစ်ပါတယ်။ကာကွယ်ဆေးထိုးဖို့အတွက်အစောပိုင်းတုန်းကတော့အလုသမားအတော်များများဟာကြောက်ရွံ့မှုတွေရှိနေတယ်လို့လည်းဦးအောင်ကျော်ကဆိုပါတယ်
။အစောပိုင်းမှာဒီကိုဗစ် -19 ထိုးလိုက်ရင်ဟာ shop တွေဖြစ်တယ်ဟိုအတက်အန်တွေဆုံးချုံနေဝရဏကြီးပြရဆိုမှကြောက်ရကြောက်တယ်မထိုးဘူးမျိုးဆန်ခဲ့ရတယ်။နောက်ပိုင်းတယောက်စကားတယောက်များတစင်စကားတစင်များနဲ့လုံးလုံးနဲ့အားသာမထိုးလို့ရှိရင်ငါတို့တွေကပုံကမလုံးကြုံဘူးဒါကထိုးကိုထိုးတင်နေတာပြည်လာတော့မထိုးရသေးလို့တောင်မှသူ့လည်းမရောက်လို့တောင်မှပူဇာနေရလို့ဒါအများလာတာမျိုးဖြစ်လာတယ်
။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ8သိန်းကျော်ရှိလာပြီးဩဂုတ်လ17ရက်နေ့တနေ့တည်းကူးစက်သူကတော့21,000ကျော်ရှိနေပါတယ်။အဲ့ဒီတည်းကမြန်မာရှေ့ပြောင်းလို့သမားတွေလည်းအများအပြားကူးစက်ခံနေရပါတယ်။လက်ရှိအထိသေဆုံးသူစုစုပေါင်းကတော့6,800နီးပါးရှိသွားပြီဖြစ်တယ်လို့ကိုဗစ်ကူးစက်မှုကြောင့်သေဆုံးသူကနေ့စဉ်လူတရာကျော်ရှိနေပါတယ်ရှင်။